Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတော်ရရှင်များစိတ်လက်ကြည်သာရှိကြပါစေရှင်။ American ပြည်တော်စု Washington DC မြို့တော် VOA မြန်မာပိုင်းစီစဉ်ကနေ2016ခုနှစ်ဩဂုတ်လ10ရက်နေ့ဗုဒ္ဓဟူးနေ့ညနေခင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19 25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မအသင်ကြီးထိုက်ပါ
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပိုင်းသတင်းတွေကို American ဖြူထွေးနဲ့ကျွန်တော်ကြော်ကြော်သိင်းကြည့်ညမှာပါ။အခြေခံဥပဒေပါတနပ်ပိုင်ဆိုင်မှုနဲ့ပတ်သက်ပြီးသူ့ရဲ့ပြောဆိုချက်ပေါ်လူတွေကအထိပယ်ကောက်လွဲမီဒီယာကဘက်လိုက်ပြီးတော့ဝေဖန်ပြောဆိုကြတာဖြစ်တယ်လို့ Republican သမ္မတလောင်း Donald Trump ကတုံ့ပြန်ပါတယ်။ Texas ပြည်နယ်မှာ Zika virus နဲ့ဆက်ဆက်ပြီးတော့မွေးကင်းစားကလေးငယ်တူသေဆုံးသွားပါတယ်။ဆက်ကြောင့်နှစ်ကြာအဆန်ကခံဆန္ဒပြခဲ့တဲ့အိန္ဒိယလူခွင့်ရဲ့လှုပ်ရှားသူကဆန္ဒပြတာကိုအဆုံးသတ်လိုက်ပါပြီ။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။နောက်ဆုံးရနိုင်ငံတကာသတင်းတွေကြီးညာပြီးမြန်မာသတင်းဆောင်မတွေကိုထုတ်လွှင့်တဲ့အခါမှာတော့
ဒီလိုပြည်သူ့ဒီမိုကရေစီနိုင်ငံကနေပြီးတော့ဒီမျိုးစုံကိစ္စကိုဆွေးနွေးလာတဲ့အခါကျရင်ကျွန်တော်တို့ရဲ့ယက်တီချက်ကိုလည်း
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့တရုတ်ပြည်ခီးစဉ်နဲ့ပတ်သက်ပြီးနိုင်ငံခြားရေးဝန်ကြီးဌာနရဲ့အမြဲတမ်းအတွင်းဝင်ဦးအောင်လင်းပြောသွားတာဖြစ်ပါတယ်။ဒီနောက်မှာတော့မအောင်မမြင်တဲ့အဆုံးသတ်ခဲ့တဲ့မိုင်းလာကတိုင်းရင်းသားလက်နက်ကိုင်တွေနဲ့ဆွေးနွေးပွဲအခြေအနေနောက်တူရကီနဲ့ရုရှားရဲ့ထူးခြားတဲ့ဆက်ဆံရေးအကြောင်းတို့ကိုလည်းတင်ပြပေးမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့နေ့ကိုကိုကြော်ကြော်သိန်းနဲ့မခင်ဖြူတွေကကြီးညာပေးကြပါအောင်ရှင်။
Republican သမ္မတလောင်း Donald Trump ကတနက်ကင်ဆောင်ခွင့်ဆိုင်ရာ American အခြေခံဥပဒေဒုတိယပြင်ဆင်ဖြစ်ဆက်ချက်နဲ့ပတ်သက်ပြီးသူပြောခဲ့တဲ့ပေါ် WMB ဝေဖန်ပြောဆိုနေကြတာဟာအထိပယ်ကောက်လွဲတာနဲ့မီဒီယာတွေဘက်လိုက်တာကြောင့်ဖြစ်တယ်ဆိုပြီးတော့တုံ့ပြန်ပြောဆိုပါတယ်။ Democratic သမ္မတလောင်း Hillary Clinton ဟာဒီအခြေခံဥပဒေဒုတိယပြင်ဆင်ဖြစ်ဆက်ချက်ကိုပယ်ဖျက်ပစ်ချင်သူဖြစ်တယ်လို့မြောက်ကာရိုလိုင်းနာပြည်နယ် Wilmington မြို့မှာအင်္ဂါနေ့မဲဆွယ်စည်းရုံးပွဲတစ်ခုတွင် Trump ကပြောတာပါ။တစ်ဆက်တည်းမှာပဲ Clinton ဟာတရားလူတော်ချုပ်တရားသူကြီးတွေဖြစ်အမေရိကန်နိုင်ငံသားတွေရဲ့တနက်ပိုင်ဆိုင်ခွင့်ကိုဖယ်ရှားပစ်ခြင်းနဲ့ liberal အယူဝါဒရှိတဲ့တရားသူကြီးတွေကိုရွေးချယ်မဲ့သူဖြစ်တယ်လို့ပြောပါတယ်။တရားသူကြီးတွေကိုအဲ့ဒီလိုသာရွေးချယ်မဲ့ဆိုရင်ခမားတို့ဘာမှကိုလုပ်နိုင်မှာမဟုတ်ဘူးလို့ Trump ကပြောပြီးတဲ့နောက်တစ်ဆက်တည်းမှာပဲဒုတိယပြင်ဆင်ဖြည့်ဆွတ်ချက်ကိုထောက်ခံသူတွေကတော့အင်းရှိနိုင်တာပဲလေကျွန်တော်ဘယ်သိပါမလဲစသည်အားဖြင့်ဝေဝေဝါးဝါးပြောတာပါ။ Trump ရဲ့ဒီစကားဟာ Clinton ဒါမှမဟုတ်တရားသူကြီးတွေကိုလုံခြံတပ်ဖြတ်ဖို့ရည်ရွယ်ပြောဆိုတာဖြစ်ပြီးထရမ့်ကိုစန့်ကျင်သူတွေကအထိပယ်ကောက်ယူပြီးတော့ချက်ချင်းပဲဝေဖန်ထိုးနှက်ကြတာဖြစ်ပါတယ်။နောက်ပိုင်းမှာတော့ထရမ့်ကတနက်ပိုင်ဆိုင်သူတွေအနေနဲ့မဲဆန္ဒရှင်တွေအဖြစ်သူတို့ရဲ့အင်အားကိုရည်ညွှန်းပြောဆိုလာတာဖြစ်တယ်လို့ Fox သတင်းဌာနကပြောပါတယ်။ဒါပေမဲ့လည်းဒီမိုကရက်တွေကတော့ဒီအခွင့်အရေးကိုလက်လွတ်မခံဘဲထရမ့်ဟာကိုပြောတာကိုတောင်ကိုဖတ်တာမထင်သိနိုင်ရင်တမရအဖြစ်ဆုံးဖြတ်ချက်တွေချမှတ်ဖို့ပိုတောင်ဝေးသေးတယ်လို့ဝေဖန်ထိုးနှက်ကြတာပါ။
ပြည်သူတွေနဲ့ရင်ဆိုင်နေရတဲ့လက်တလောတာဝန်ကနေရက်ဆိုင်ခံထားတဲ့ဘရာဇီးသမ္မတဒီလ်မာရူဆက်ဖ်အပေါ်အယုံကြည်မရှိအဆိုနဲ့ပတ်သက်ပြီးတော့ကြားနာစစ်ဆေးမှုတွေစတင်မှုဘရာဇီးအထက်လွှတ်တော်မှာဒီနေ့မဲခွဲဆုံးဖြတ်ကြပါတယ်။ဒါဟာလောလောဆယ်သမ္မတတာဝန်ယာယီယူထားတဲ့ဒုသမ္မတဟောင်းမီရှယ်တင်မေကိုတရားဝင်သမ္မတတာဝန်တွေအပြည့်လွှဲပြောင်းပေးဖို့ဖြစ်လာစေမှာပါ။Mrs. Rousseff အပေါ်တရားရုံးတင်စစ်ဆေးမှုတွေစတင်မှုကိစ္စပုံထုနေ့မနက်ပိုင်းကအထက်လွှတ်တော်မှအခြေတင်ဆွေးနွေးမှုတွေအချိန်တော်ကြာခဲ့ပေမဲ့နောက်ဆုံးမဲခွဲဆုံးဖြတ်တဲ့နေရာမှာတော့59မဲ21မဲနဲ့ထောက်ခံအတည်ပြုခဲ့တာပါ Mrs. Rousseff ဟာပြီးခဲ့တဲ့2014ခုနှစ်ကသမ္မတအဖြစ်ပြန်အရွေးခံရဖို့ကြိုးစားခဲ့တာမှအဲ့ဒီအချိန်ကလေးကစိုးရွားနေပြီဖြစ်တဲ့တိုင်းပြည်ရဲ့စီးပွားရေးအခြေအနေကိုသိပြီးတော့မစိုးတရောင်ပြနိုင်ဖို့အတွက်ဒီတိုင်းပြည်ရဲ့ရတုံးမှန်းချေငွေစည်းရုံးတွေကိုလှုပ်ချံဖန်တီးပြီးတော့ဖုံးကွယ်ဖို့ကြိုးစားခဲ့တယ်လို့ဆွဆွဲခံခဲ့ရပြီးတဲ့နောက်မှာသူ့ကိုသမ္မတတာဝန်တွေကနေဆိုင်ငံ့ဖို့အထက်လွှတ်တော်ကဒီပြီးခဲ့တဲ့မေလကလေးကဆုံးဖြတ်ခဲ့တာပါသူ့ဘော်ယုံကြည်မရှိအဆိုတည်သွင်းလာခဲ့တဲ့ကာလတလျှောက်လုံး Mrs. Rousseff ကတော့သူ့အနေနဲ့ဘာတစ်ခုမှမှားယွင်းလှုပ်ဆောင်ခဲ့ခြင်းမရှိတဲ့အကြောင်းနဲ့သူ့ဘော်အာဏာသိမ်းမှုတသက်လှုပ်ဆောင်နေတာလို့ပြောဆိုနေတာပါတကယ်လို့သူဒါအပြစ်ရှိတဲ့အကြောင်းတွေ့ရှိမယ်ဆိုရင်တော့ဒီအခုယာယီသမ္မတဖြစ်တာဝန်ယူနေတဲ့Michelle Temer အနေနဲ့နောက်တစ်ချိန်တိုင်းပြည်မှာရွေးကောက်ပွဲတွေကျင်းပပဲ2018ခုနှစ်အထိသမ္မတတာဝန်ဆက်ပြီးတော့ယူသွားရမှာပါရှင်
။ Iran နိုင်ငံမိုဆူးမြို့ကို IS အစွန်းရောက်တွေလက်ထက်ကနေပြန်သိမ်းနိုင်ဖို့အတွက်လူမျိုးစုတနက်ကိုင်ဖွဲ့တွေပြင်ဆင်နေကြပါတယ်။မြောက်ပိုင်း Nineveh လွင်ပြင်ဒေသမှာရှိတဲ့ရွာတွေက Sunni Arab လူမျိုးစုတွေနဲ့ဖွဲ့စည်းထားတဲ့တိုက်ခိုက်ရေးအဖွဲ့ဟာ IS တွေ2014ခုနှစ်ကတည်းကတင်ထားတဲ့မြို့ကိုပြန်သိမ်းနိုင်ရေး Iran စစ်တပ်နဲ့အတူထိုးစစ်ဆင်မှုပြင်နေတာပါ။အဲဒီထဲမှာပါတဲ့တစ်ဖွဲ့ကတော့ Lihibi လူမျိုးစုတွေနဲ့ဖွဲ့ထားပြီးတော့လူမျိုးစုအကြီးကဲ Sheikh Nazan Sakha El Lihibi ကိုရန်ဦးဆောင်တဲ့တိုက်ခိုက်ရေးအဖွဲ့ပါဒီနှစ်မလာကမော်ဆူးမြို့တောင်ဘက်မှာရှိတဲ့ရွာတွေကိုပြန်သိမ်းဖို့အီရန်စစ်ဘက်ကစစ်ဆေးရေးလုပ်ခဲ့ခြင်းကလေးကဒီလူမျိုးစုအဖွဲ့ပေါဝင်တိုက်ခိုက်ခဲ့ကြတာပါ IS တွေကိုစန့်ကျင်တဲ့ဆွန်နီတွေကိုစစ်သွေးကြော်တွေကအများအပြားတပ်ပစ်ခဲ့တဲ့ကြောင့်ပါပဲအကြီးကဲ Nazan ကအစိုးရနဲ့ပေါင်းပြီး IS တွေကိုတိုက်နေတာပါအခုချိန်ထိဆိုရင်အဖွဲ့ဝင်၁၀ယောက်ဆုံးရှုံးထားပြီးဖြစ်တဲ့ Nazan ရဲ့လက်နက်ကိုင်အဖွဲ့ဟာ ခေယာရာမျိုးနဲ့ဆိုရင်တီဂရစ်မြစ်ဖက်ချထားတဲ့ Hajj Aliyo မှာအခုအခြေစိုက်ထားကြပါတယ်အဲ့ဒီခေယာရာမျိုးကအဓိကလေတဲ့စကန်တခုကိုပြီးခဲ့တဲ့လမှာပဲအီရတ်စစ်တပ်ကပြန်သိမ်းထားတာပါတီဂရစ်မြစ်တစ်လျှောက်မှာအီရတ်စစ်တပ်နဲ့ IS တွေအကြားတိုက်ပွဲတွေဆက်ဖြစ်နေပါတယ်အစမပြတ်ပြန်တန်းနေတဲ့ညွန်မောင်းတပ်ဖွဲ့ရဲ့ဂျယ်လီယူနီကနေမမြင်နိုင်အောင်မိโกလုံးမဲကြီးတွေနဲ့ကာထားနိုင်မှုအတွက်စစ်သွေးကြွတွေကရေနံစင်းတွေကိုမိရှို့ထားပါတယ်ညွန်မောင်းတပ်ဖွဲ့ရဲ့လေကြောင်းထောက်ကူမှုကအီရတ်တပ်ဖွဲ့တွေရှေ့တိုးတိုက်ခိုက်နိုင်ရေးအထောက်အကူဖြစ်စေခဲ့တာပါ
အမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ရဲ့အသားတဦးဖြစ်တဲ့ဘိုဘိုင်ဒန်ကိုဂုဏ်ပြုတဲ့အနေနဲ့အဝေးပြေးလမ်းမကြီးတစ်ခုရဲ့နာမည်ကိုဘိုဘိုင်ဒန်လို့နာမည်ပေးထားတဲ့ဒီကိုဆိုဗိုနဲ့ဆာဗီးယားနိုင်ငံတွေကိုဒုသမ္မတဘိုင်ဒန်ရှေ့သတင်းပတ်ထဲမှာတွားရောက်ဖို့ရှိပါတယ်2015ခုနှစ်မေလ30ရက်နေ့ကအုန်းနောက်ကင်ဆာရောဂါနဲ့အသက်46နှစ်အရွယ်မှာကွယ်လွန်သွားခဲ့တဲ့ဘိုဘိုင်ဒန်ဟာစစ်ပြီးကာလကိုဆိုဗိုနိုင်ငံမှာတရားရေးဆိုင်ရာယာယီအကြံပေးတယောက်အနေနဲ့အလုပ်လုပ်ခဲ့တဲ့သူပါကိုဆိုဗိုနိုင်ငံကိုအမေရိကန်စစ်အခြေစိုက်စခန်းကိုဆိုဗိုနိုင်ငံမှာရှိတဲ့အမေရိကန်စစ်အခြေစိုက်စခန်းဘွန်စတီကိုတွားတဲ့ဂျီလန်ဖာရီဇက်အဝေးပြေးလမ်းမကြီးရဲ့အစိတ်အပိုင်းတစ်ခုကိုဘိုဘိုင်ဒန်လိုနာမည်ပေးဖို့ဒီကိုဆိုဗိုအစိုးရကပြီးခဲ့တဲ့ဇွန်လမှာပဲဆုံးဖြတ်ခဲ့တာပါ။ဩဂတ်စ်လ15ရက်နေ့ကနေ18ရက်နေ့အထိဘော်လ်ကန်ဒေသနိုင်ငံတွေကိုတွားရောက်မဲ့ဒုသမ္မတဘိုင်ဒန်ရဲ့ခီးစဉ်အထွန်းမှာတော့ဆာဗီးယားနဲ့ကိုဆိုဗိုနိုင်ငံခေါင်းဆောင်တွေနဲ့တရားတွေ့ဆုံဆွေးနွေးတာတွေလုပ်သွားမယ်အကြောင်းမနေ့ကဒီအင်္ဂါနေ့မှာပဲအင်ဗီရောကကြေညာချက်ထုတ်ပြန်ပါတယ်။ဒါပေမဲ့ဘလို့အကြောင်းအရာတွေကိုဆွေးနွေးမယ်ဆိုတာကိုတော့အသေးစိတ်ဖော်ပြမှချပါဘူးရှင်။
Your American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068 ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေကနေဘူရူညနေပဲသတင်းတွေကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်ထိုင်းနိုင်ငံမှာစစ်ဆေးရောဂါရေးဆွဲထားတဲ့အခြေခံဥပဒေအတည်ဖြစ်သွားပြီးတဲ့နောက်စစ်တပ်ဟာအစိုးရကိုပို့ပြီးတော့အချိန်ကြာကြာထိန်းချုပ်ထားနိုင်မယ့်အလားအလာရှိနေပြီလို့ဥပဒေရေးရာကျွမ်းကျင်သူတွေကသုံးသပ်ပါတယ်။စစ်တပ်ကထောက်ခံတဲ့အခြေခံဥပဒေကိုမဲဆန္ဒရှင်တွေကအတည်ပြုပေးလိုက်ပြီးတဲ့နောက်ရွေးကောက်ပွဲကိုစီစဉ်ထားတဲ့အတိုင်းဆက်လုပ်မယ်လို့ဝန်ကြီးချုပ်ဘရာယူချန်တို့ချာကအင်္ဂါနေ့မှာပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ကောင်ကမဲပေးခဲ့ကြတဲ့မဲဆန္ဒရှင်25သန်းကျော်မှာ67ရာခိုင်နှုန်းဖြစ်တဲ့15သန်းကျော်ကဒီအခြေခံဥပဒေကိုထောက်ခံမဲပေးခဲ့ကြတာပါ။ဒါအပြင်စစ်တပ်ကခန့်ထားတဲ့ကုစရယ်250ပါအထက်လူတော်တရက်ကလည်းမဲဆန္ဒရှင်58ရာခိုင်နှုန်းကထောက်ခံအတည်ပြုပေးခဲ့ပါတယ်။အဲ့ဒီစစ်တပ်ခန့်ကုစရယ်တွေဟာရွေးကောက်တင်မြောက်ခံရတဲ့အောက်လူတော်အမှတ်900နဲ့ပူးတွဲပြီးရွေးကောက်ပွဲပြီးတဲ့အခါဝန်ကြီးချုပ်တူဦးကိုရွေးချယ်ကြရမှာပါ။ထိုင်းနိုင်ငံမှာနောက်ဆုံးကြိမ်မဲပေးခဲ့ကြတာကတော့2012ခုနှစ်ကဖြစ်ပြီးရင်းလက်ရှင်နဝထရာဦးဆောင်တဲ့ဖူအထိုက်ပါတီကအနိုင်ရပြီးအစိုးရဖွဲ့ခဲ့ပါတယ်။အဲ့ဒီရင်းလက်ဦးဆောင်တဲ့အစိုးရကိုအခုလက်ရှိဝန်ကြီးချုပ်ရာထူးယူထားတဲ့ဘရာယူကဦးဆောင်ပြီး2014ခုနှစ်မေလမှာအာဏာသိမ်းပြုတ်ချပြီးတော့နိုင်ငံတော်ငြိမ်းချမ်းရေးထိန်းသိမ်းမှုကောင်စီ NCPO ဆိုတာကိုဖွဲ့ပြီးအာဏာယူခဲ့တာပါ။ထိုင်းမဲဆန္ဒရှင်တွေဟာအခြေခံဥပဒေကိုထောက်ခံအတည်ပြုလိုက်တာတဲ့ရွေးကောက်ပွဲတွေလုံးမဲ့အခြေအနေကိုဥတီပြီးမဲပေးခဲ့ကြတာဖြစ်တယ်လို့ထိုင်းနိုင်ငံရေးကျွမ်းကျင်သူတွေကပြောပါတယ်
။အိန္ဒိယနိုင်ငံမှာ16နှစ်ကြာအောင်အစာငတ်ခံဆန္ဒပြခဲ့တဲ့လူခွင့်ရေးတက်ကြွလှုပ်ရှားသူအိုင်ရွန်ရှာမီလာကအစာငတ်ခံဆန္ဒပြတာကိုအဆုံးသတ်လိုက်ပါတယ်။ဒါပေမဲ့စစ်တပ်ကိုအထူးလုပ်ပိုင်ခွင့်အာဏာပေးထားတဲ့ဥပဒေကိုပယ်ဖျက်နိုင်တဲ့အထိသူဆက်လက်လှုပ်ရှားသွားမယ်လို့ပြောပါတယ်။
I will use everything what I have, I feel.
လူမှုတိုင်းဝိုင်းအတွက်အကျိုးရှိမဲ့အပြောင်းအလဲတွေဖြစ်ဖို့ကျွန်မလုပ်နိုင်တာအလုံးကိုလုပ်သွားမှာပါ။အရေးကြီးဆုံးကတော့စစ်တပ်ကိုအထူးအခွင့်အာဏာပေးထားတဲ့ဥပဒေစိုးကိုပယ်ဖျက်သွားဖို့ဖြစ်တယ်လို့ရှာမီလာကပြောသွားတာပါ။အစာငတ်ခံဆန္ဒပြတာကိုအဆုံးသတ်တဲ့တွင်အင်ဂါနီကသတင်းတောက်တွေရှိမှာပဲရှာမီလာကသူ့လက်ပေါ်ကပြားရည်ကိုရပ်ပြခဲ့ပါတယ်။လာမယ့်ရွေးကောက်ပွဲကျရင်နိုင်ငံအရှိမြောက်ပိုင်းဝင်းလန်ခေါင်တည်တဲ့မဏိပူပြည်နယ်ကနေဝင်ရွေးခံမယ်လို့လည်းသူကပြောပါတယ်။ခွဲရရည်သမားတွေရဲ့အကြမ်းဖက်မှုတွေနဲ့အစိုးရရဲ့အင်အားသုံးဖိနှိပ်မှုတွေနဲ့နှစ်အတော်ကြာဒုက္ခမျိုးစုံကြုံတွေ့နေရတဲ့မဏိပူပြည်နယ်မှာလူကြိုးတက်ဖွဲ့တွေကလူဆယောက်ကိုတပ်ဖြတ်ခဲ့တဲ့ဖြစ်ရပ်အပြီးဒီမကြာခင်2010ခုနှစ်နိုဝင်ဘာလကစပြီးတော့အစာငတ်ခံဆန္ဒပြခဲ့ပြီးတဲ့နောက်မှာလူခွင့်ရေးတက်ကြွလှုပ်ရှားသူတွေကသူ့ကိုဆေးရုံတင်ပြီးတော့နှာခေါင်းကနေတဆင်ပိုက်နဲ့အစာသွင်းခဲ့တာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာရာဇဝတ်မှုမြောက်တဲ့တေချောင်းကြက်စီမှုနဲ့အာဏာပိုင်တွေကတော့သူ့ကိုဆွဆွဲထားပါတယ်ရှင်။
အမေရိကန်ပြည်တော်စုတက်ဆက်ပြည်နယ်ကမြို့သမီးတူဟာကိုဝင်ဆောင်ထားချိန်မှာအယ်ဆာဗရိုနိုင်ငံကိုသွားခဲ့ပြီးတဲ့နောက်သူ့ရဲ့ရင်သွေးလေးဟာမွေးဖွားပြီးမကြာခင်မှာပဲတည်ဆုံသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒါဟာဖြင့်ဇီကာဗိုင်းရပ်စ်နဲ့ဆက်ဆံနေတဲ့ဖြစ်ရပ်တစ်ခုပါ။မွေးကင်းစားကလေးလေးဟာတက်ဆက်ပြည်နယ်ဟူစတန်မြို့ကဆေးရုံတစ်ခုမှာလွန်ခဲ့တဲ့သတင်းပတ်အနည်းငယ်ကကွယ်လွန်သွားတာပါ။ကလေးငယ်မှာဇီကာဗိုင်းရပ်စ်ပိုးနဲ့ဆက်ဆံနေတဲ့မိုက်ခရိုစီဖာလီလို့ခေါ်တဲ့ဥကောင်းသည်အုံနောက်သည်ရောဂါအခြေအနေရှိထားတယ်လို့ Harris KI လူမှုကျန်းမာရေးဌာနကအမှုဆောင်ညွှန်ကြားရေးမှူးဒေါက်တာဦးမဲရှာကပြောပါတယ်။
ဘရာဇီးလ်နိုင်ငံရီယိုဒီဂျနေရိုမြို့မှာကျင်းပနေတဲ့နွေရာသီအိုလံပစ်အားကစားပြိုင်ပွဲ၄ရက်မြောက်ဒီအင်္ဂါနေ့တုန်းကရေကူးပြိုင်ပွဲတွေမှာအမေရိကန်ရေကူးချန်ပီယံမိုက်ကယ်ဖီလ်ပစ်ကရွှေတံဆိပ်ဆုနှစ်ခုထပ်မံဆုတ်ခွာလိုက်တာကြောင့်အခုဆိုရင်သူရရှိတဲ့ဒီအိုလံပစ်ရွှေတံဆိပ်ဆုပေါင်းဟာ22ခုရှိသွားပါပြီ။အင်္ဂါနေ့ကမီတာ200လိပ်ပြာကူးပြိုင်ပွဲမှာဖီလ်ပစ်ပုတ်ကာတီကအနိုင်ရပြီးတော့ရွှေတံဆိပ်ဆုရသွားတာဖြစ်တယ်လို့နောက်တစ်ဆုကတော့ဒီအမျိုးသားမီတာ800လက်စင်ကန်အလုတ်ကူးပြိုင်ပွဲမှာရခဲ့ရပါ။ဖီလ်ပစ်ပြင်တော့ဂျပန်နိုင်ငံကမာဆာတိုဆာကာယီကဒုတိယဟန်ဂရီနိုင်ငံကတာမက်စကန်ဒရာစီကတတိယနဲ့တောင်အာဖရိကနိုင်ငံကချက်လက်ကလော့စတိုကစတုဒ္ဒနေရာတွေကိုရခဲ့ကြတာပါရှင
်ထိတ်တန့်ရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မခင်ဖြူထွေးတို့ကြီးညာပေးခဲ့ကြတာပါအခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုတင်ပြပေးပါမယ်နိုင်ငံတော်အထိုင်မြန်မာပုတ်ကိုဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်အတွင်းမြစ်ဆုံစီမံကိန်းကိစ္စအပါအဝင်မြန်မာလူထုရဲ့သဘောထားတွေကိုထင်ဟပ်မဲ့ကိစ္စတွေကိုအဓိကဆွေးနွေးသွားဖို့ရှိတာမို့ထူးခြားတဲ့ခီးစဉ်တစ်ခုဖြစ်မယ်လို့နိုင်ငံသားဝန်ကြီးဌာနကပြောဆိုလိုက်ပါတယ်ဒေါအောင်ဆန်းစုကြည်အနေနဲ့2015ရွေးကောက်ပွဲအပြီးပြည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့အစိုးရတည်ရဲ့ခေါင်းဆောင်တယောက်အနေနဲ့တရုတ်နိုင်ငံကိုသွားရောက်ဖို့ရှိနေတာပါဒီသတင်းကိုတော့ VOA သတင်းတောက်မမြင့်မြင့်ခိုင်ကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့တရုတ်အစိုးရရဲ့ဖိတ်ကြားချက်အရနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အနေနဲ့ဩဂတ်လ18ရက်နေ့ကနေ20ရက်နေ့အထိတရုတ်နိုင်ငံကို၄ရက်သာခီးစဉ်တွားရောက်မှာဖြစ်ပါတယ်။ဒါဟာဒေါအောင်ဆန်းစုကြည်ရဲ့ဒုတိယကြိမ်တရုတ်နိုင်ငံချစ်ကြည်ရေးခီးစဉ်ဖြစ်ပြီး2015ရွေးကောက်ပွဲမတိုင်ခင်ပြီးခဲ့တဲ့နှစ်ဇွန်လက NLD ပါတီရဲ့ဥက္ကဋ္ဌအနေနဲ့ပထမဆုံးအကြိမ်တွားရောက်ခဲ့ပါတယ်။ဒီခီးစဉ်ဟာ2015ရွေးကောက်ပွဲကနေပြည်သူတရလုံးရွေးကောက်တင်မြှောက်ထားတဲ့အစိုးရတည်းအနေနဲ့တွားရောက်မဲ့ချစ်ကြည်ခီးစဉ်ဖြစ်ပြီးမြစ်ဆုံစီမံကိန်းကိစ္စအပါအဝင်ပြည်သူလူထုရဲ့ဆန္ဒသဘောထားတွေကိုထင်ဟပ်နိုင်မဲ့အကြောင်းအရာတွေကိုဆွေးနွေးသွားဖို့ရှိတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနရဲ့အမြဲတမ်းအတွင်းဝင်ဦးအောင်လင်းကပြောပါတယ
်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်နိုဝင်ဘာလကရွေးကောက်ပွဲပြုလုပ်ပြီးတော့နိုင်ငံတော်ပြည်သူတွေအလုံးကိုကိုစားပြုတဲ့အစိုးရရဲ့ကိုစားတရုတ်ပြည်ကိုတွားရောက်တဲ့အတွက်ကြောင့်ဒီခီးစဉ်ဆိုလို့ရှိရင်ပြည်သူတွေရဲ့ဆန္ဒတွေကိုဟုတ်ထုတ်နိုင်မဲ့ကျွန်တော်တို့ရဲ့ဖိခတ်နိုင်မဲ့ကိစ္စတွေကိုပြည်သူပြည်သူတမန်နိုင်ငံခေါင်းဆောင်တွေကိုကျွန်တော်တို့ခေါင်းဆောင်ကနေပြောကြားဖို့ရှိပါမယ်ရှိတဲ့အတွက်ကြောင့်ကျွန်တော်တို့ကဒီခီးစဉ်ဟာထူးခြားတဲ့ခီးစဉ်လို့ကျွန်တော်တို့မှတ်ယူပါတယ်ပြည်သူပြည်သူတမန်နိုင်ငံကနေပြီးတော့ဒီမြစ်ဆုံကိစ္စကိုဆွေးနွေးလာတဲ့အခါကျရင်ကျွန်တော်တို့ရဲ့ယက်တီချက်ကိုလည်းပြည်သူဘက်ကိုပြောကြားဖို့ရှိပါတယ်ကျွန်တော်တို့ရဲ့ယက်တီချက်ကတော့ပြည်သူတွေရဲ့ဆန္ဒကိုကျွန်တော်တို့အလေးထားပါတယ်ဆိုတဲ့ယက်တီချက်ဖြစ်ပါတယ်
27ရာစုပင်လုံညီလာခံမတိုင်ခင်တွားရောက်မဲ့ဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်မှာတရုတ်အစိုးရဘက်ကတိုင်းရင်းသားတွေနဲ့ပတ်သက်တဲ့ငြင်းငြင်းတိဆောက်ရေးကိစ္စတွေကိုဆွေးနွေးလာမယ်ဆိုရင်လည်းမြန်မာဘက်ကပြန်လည်ဆွေးနွေးဖို့ရှိမယ်လို့ဦးအောင်လင်းကပြောပါတယ်တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့ငြင်းငြင်းလုပ်ငန်းစဉ်အတွက်ကူညီဖို့ဆန္ဒရှိသလိုဒီလုပ်ငန်းစဉ်အတွက်အမေရိကန်ဒေါ်လာ3,000,000ကူညီမယ်လို့တရုတ်ရဲ့အာရှရေးရာအထူးကိုယ်စားလှယ်ကဇူလိုင်လကုန်ပိုင်းလောက်ကပြောဆိုထားတာလည်းရှိပါတယ်ဒေါအောင်ဆန်းစုကြည်ရဲ့မကြခင်တရုတ်နိုင်ငံခီးစဉ်မှာမြန်မာနဲ့တရုတ်နိုင်ငံကြားနိုင်ငံရေးအရာရောစီးပွားရေးအရာပါတန်းတူညီတူရှိတဲ့ဆက်ဆံရေးတစ်ခုတည်ဆောက်နိုင်ဖို့မျှော်လင့်ပြီးတရုတ်နိုင်ငံရဲ့မြန်မာပြည်တွင်းမှာယင်းနှီးမြှုပ်နှံထားတဲ့စီမံကိန်းတွေနဲ့ပတ်သက်လို့မြန်မာပြည်သူလူထုရဲ့သဘောထားတွေကိုဆွေးနွေးသင့်တယ်လို့မြမအရေးလေးလာသူဒေါက်တာရံမျိုးသိန်းကပြောပါတယ
်ဒီနိုင်ငံရေးအပိုင်းမှာပေါ့လေနိုင်ငံဆက်ဆံရေးအပိုင်းမှာနိုင်ငံရေးအရာပို့ပြီးတော့တန်းတူညီတူရှိတဲ့ပုံစံမျိုးကိုဒီခီးစဉ်မှာပေါ်ပြနိုင်မယ်လို့မြင်တယ်။နောက်တစ်ဖက်ကစီးပွားရေးပိုင်းနဲ့ပတ်သက်လို့ရှိရင်လည်းလက်ရှိပြည်သူလူထုချားမှာအငင်းပွားနေတဲ့ဒီမစ်ဆုံလက်ပတော်ကြောက်ဖြူကူမင်းစီမံကိန်းနေနဲ့ပတ်သက်ပြီးတော့အပြည့်ထုတ်နိုင်မယ့်လမ်းစာတစ်ခုကိုရလာနိုင်လိမ့်မယ်လို့မြင်တယ်။နောက်တစ်ဖက်ကလေပေဒေါ်ဆန်းစုကြည်ရဲ့ခီးစဉ်ဟာစက်တင်ဘာလအမေရိကန်ပြည်ထောင်စုခီးစဉ်မတိုင်ခင်မှာတော်တဲ့ခီးစဉ်ဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒေတာတွင်းမှာတရုတ်အမေရိကန်နဲ့မြန်မာနိုင်ငံကြားဆက်ဆံရေးအတွက်လည်းပဲအရေးကြီးတဲ့ခီးစဉ်တစ်ခုလို့ကျွန်တော်ကတော့သုံးသပ်ပါတယ
်။ဩဂတ်လ18ရက်နေ့မှာစတင်မဲ့ဒေါ်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်မှာတရုတ်သမ္မတရှီကျင်ပင်အပါအဝင်တရုတ်နိုင်ငံရဲ့ထိပ်တန်းခေါင်းဆောင်တွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်ရှင်
။မမြင့်မြင့်ခိုင်ပါရှင်။အခုတော့မိုင်းလာကငင်းချရေးဆွေးနွေးပွဲအခြေအနေကိုတင်ပြပေးချင်ပါတယ်။အစိုးရငင်းချမ်းရေးကော်မရှင်နဲ့အပြစ်မရတဲ့လက်နက်ကန်အဖွဲ့၃ဖွဲ့မိုင်းလာမြို့မှာတွေ့ဆုံဆွေးနွေးတာမှာတော့သဘောတူညီချက်မရဘဲပြီးဆုံးသွားပါပြီ။ ညှိနှိုင်းလို့မရတဲ့အဓိကအချက်ကလက်နက်ကင်နီလန်းကိုအပြေးတိုင်းချုပ်ငြင်းရေးနဲ့ပတ်သက်တဲ့ကိစ္စဖြစ်ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့အစိုးရရဲ့ငင်းကြဲရေးကော်မရှင်ဒုက္ခထခေါင်းဆောင်နဲ့အဖွဲ့ဟာ PSLF DNLA ခေါ်တအမ်းပလောင်တပ်ဖွဲ့MNDA ကကိုကန်တပ်ဖွဲ့ AA ကရခိုင်တပ်ဖွဲ့ကခေါင်းဆောင်တွေနဲ့ဒီလ9ရက်နေ့ကရှမ်းပြည်နယ်အရှေ့ပိုင်းမိုင်းလားမြို့မှာတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာငြိမ်းချမ်းရေးဖြစ်စဉ်မှာအတူပါဝင်နိုင်ရေးတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရပ်ဆဲရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးရေးနိုင်ငံရေးမူပေါင်းရေးဆွဲရေးနဲ့27ရာစုပင်လုံးမှာတက်ရောက်ရေးစတဲ့အချက်တွေကိုဆွေးနွေးခဲ့ပါတယ်။ဆွေးနွေးတဲ့အချက်တွေထဲမှာလက်နက်စွန့်ဖို့မလိုအပ်ပေမဲ့လက်နက်ကင်လမ်းစဉ်စွန့်ရေးအတွက်ညှိနှိုင်းရမှာပြည်လည်မှုမရရှိခဲ့ကြောင်း PSLF DNLA ခေါ်တအမ်းပလောင်တပ်ဖွဲ့ရဲ့အထွေထွေအတွင်းရေးမှူးတပ်ဖုံးကျော်ကအခုလိုပြောပါတယ
်ဒီအမြမစုရကိုယ်စားလက်ထက်ကပြောတာကတော့လက်နက်စွန့်ဖို့တော့မလိုဘူးဒါပေမဲ့လက်နက်စွန့်နိုင်မယ်ဆိုတဲ့ကတိပေါ့နော်လက်နက်ကင်နီလန်းကိုအပြစ်တိုင်းချုပ်ငင်းခုအပြစ်ဝဆန္ဒရှိတယ်ဆိုတဲ့ကတိကူတော့ထုတ်ပြန်ကြေညာချက်ထုတ်ရမယ်ဆိုတဲ့ဟာတော့ကျွန်တော်တို့ပြောပါတယ်ကျွန်တော်တို့မဟာမိတ်သုံးဖက်ကအဲ့ဒီစကားလုံးအပိုင်းဆိုရင်တော့ကျွန်တော်တို့ထုတ်ပြန်ကြေညာချက်ထုတ်ဖို့ကျွန်တော်မှအခက်အခဲရှိတယ်ဆိုတော့လောလောဆယ်တော့ကျွန်တော်တို့စီနီဝဲထဲမှာအဲ့ဒီခုမှပဲအဓိကအဲ့ဒီစကားလုံးမှာပဲတက်ပြီးတော့မှကျွန်တော်လောလောဆယ်အစည်းအဝေးကစီနီဖက်နှစ်ဖက်ကကျွန်တော်တို့သဘောတူညီချက်တွေတော့မရကြပါဘူ
းဒီအချက်အပေါ်မှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေဘက်ကတင်ပြခဲ့တာကိုလည်းအခုလိုဆက်ပြောပါတယ်
တကယ်နိုင်ငံကြီးအပြောင်းလဲတွေလုပ်မယ်ကျွန်တော်တို့27ရာစုပြည်လုံးညီလာခံကျွန်တော်ကျင်းပမယ်ဆိုရင်တော့ကျွန်တော်တို့လည်းတခြားတိုင်းသားလက်နက်လက်နက်ကိုင်တောင်းလေးအဖွဲ့စည်းများပြီးအကုန်လုံးဖိတ်မယ်ဆိုရင်ကျွန်တော်တို့လည်းတက်ရောက်ဖို့အခွင့်အရေးရှိမယ်လို့ကျွန်တော်တို့မြင်ပါတယ်တကယ်အခုကျွန်တော်တို့ကတိုက်ပွဲတွေဖြစ်နေတော့လူအလုပ်အတယ်မျိုးတွေထုတ်ဖို့လုပ်မယ်ဆိုရင်လည်းဘယ်လောက်ထိလက်နက်ကိုင်လမ်းစဉ်ကိုလက်နက်ကိုင်နီးလမ်းတွေကိုဆွတ်လို့ရမယ်ဆိုတဲ့အခြေအနေမျိုးကတိမျိုးခံဝန်ချက်မျိုးတော့ကျွန်တော်တို့ဟိုဖက်ကလိုက်ပါမယ်ပေါ်တော့တော်တော်ခက်တဲ့အနေသာရှိပါတယ်အဲဒီမို့ကျွန်တော်တို့ကအဲ့ဒီလိုမျိုးတော့ကျွန်တော်တို့မထုတ်နိုင်ဘူးဥပမာပြည်တွင်းစစ်တွေကိုတကယ်ချုပ်ငြိမ်းသွားဖို့နော်လက်နက်ကိုင်ပြိပခပြည်ထနာတွေကိုတကယ်ချုပ်ငြိမ်းသွားဖို့ဆိုရင်တော့ဒါကကျွန်တော်တို့လည်းလူလာတယ်ကျွန်တော်တို့ထုတ်နိုင်တယ်ဆိုတာမျိုးတော့ကျွန်တော်သင်ပြပါတယ
်နောက်တစ်ကြိမ်ဆွေးနွေးမဲ့ရက်ကိုသတ်မှတ်နိုင်တာမရှိခဲ့ကြောင်းလည်းပြောပါတယ
်နောက်တစ်ကြိမ်ကတော့တေချာတော့ကျွန်တော်တို့မသတ်မှတ်ရသေးဘူးအမြဲမအစိုးရကိုယ်စားလှယ်ခက်ကလည်းသူတို့တက်ဆိုင်ရာကောင်းဆောင်လေးစီသူတို့ပြန်ပင်ပြကြမယ်ကျွန်တော်တို့ဖက်ကလည်းကျွန်တော်တို့ဒီကိစ္စကိုအပေါ်လို့တန်ဖို့တော့ကျွန်တော်တို့ဘယ်လိုနဲ့ဆက်လုပ်ကြမလဲဆိုကျွန်တော်ကြားထဲမှာလည်းဆွေးနွေးညှိနှိုင်းဖို့ရှိပါတယ်ကျွန်တော်တို့ရက်ဒီတော့မတတ်မှတ်နိုင်သေးတော့မဆက်တခါပြန်ပြီးဖို့
အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ဘက်ကိုဆက်သွယ်ရမှာတော့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူးမိုင်းလာမြို့တွေးဆောင်ဆွေးနွေးပွဲကိုအစိုးရငြိမ်းချမ်းရေးကော်မရှင်ဒုက္ကဋ္ဌဦးသိန်းစောအတွင်းရေးမှူးဦးခင်စောဦးအကြံပေးဖွဲ့ကောင်းဆောင်ဦးအောင်ကြီးPSLF TNLA ပလောင်အဖွဲ့ဥက္ကဋ္ဌတက်အိုက်ဖုံ MNDA ခေါ်ကိုကန်းအဖွဲ့အထွေထွေအတွင်းရေးမှူးဦးထွန်းမြတ်လင်း AA ခေါ်ရခိုင်တက်ဖွဲ့ဥက္ကဋ္ဌဘုံမှုချုပ်ထွန်းမြတ်နိုင်တို့တက်ရောက်ခဲ့ပါတယ်။လာမယ့်17ရက်နေ့ကနေ23ရက်နေ့အထိမှာတော့ဆိုရကိုစလဲနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနိုင်ငံရေးပါတီကိုစလဲတွေဟာပြည်တော်စုငင်းချဲရဲ့ညီလာခံ27ရာစုပင်လုံအတွက်နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းတွေကိုပြန်လည်သုံးသပ်ပြင်ဆင်ဖို့ရှိနေပြီး27ရာစုပင်လုံကိုတော့ဒီလ31ရက်နေ့မှာစတင်မှာဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်။ NCA ကိုလက်မှတ်မထိုးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၉ဘွဲ့ပါဝင်တဲ့ UNFC ခေါ်ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကတော့27ရာစုပင်လုံကိုတယောက်ဖို့အတွက်တိုင်းရင်းသားတွေဘက်ကအစဉ်သင့်မရှိသေးကြောင်းသတင်းထုတ်ပြန်တာတွေရှိနေပါတယ်။ဒီအပိုင်းတွေအတွင်းမှာတော့ NCA ကိုလက်မှတ်ရေးထိုးတဲ့အဖွဲ့တွေနဲ့လက်မှတ်မထိုးသေးတဲ့အဖွဲ့တွေဟာနိုင်ငံရေးမူပေါင်းကိစ္စ၊လုံခြုံရေးဆိုင်ရာကိစ္စတွေအတွက်ထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံဆွေးနွေးနေကြပါတယ်
။ကိုမိုးစောပါရှင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတပုတ်ကိုအလှည့်ပေးခြင်းပါတယ်။တူရကီနိုင်ငံမှာမအောင်မြင်တဲ့ဆီယနာသိမ်းမှုဖြစ်ပွားပြီးတလမပြည့်ခင်အချိန်မှာပဲတမရရုရှားနိုင်ငံကိုခရီးထွက်ခဲ့တဲ့အတွက်အများအာရုံစိုက်စရာဖြစ်ခဲ့ပါတယ်။ဆီးရီးယားပြည်တွင်းစစ်မှာဆန့်ကျင်ဘက်အုပ်စုတွေဘက်ကရပ်တည်နေတဲ့နှစ်နိုင်ငံကြားပြီးခဲ့တဲ့နှစ်နိုဝင်ဘာလထဲရုရှားလေယာဉ်ကိုတူရကီကပစ်ချခဲ့ပြီးကတည်းကမပြေမလည်ဖြစ်နေကြတာပါ။ဒါပေမဲ့လည်းဆီယနာသိမ်းဖို့ကြိုးပမ်းမှုကိုနောက်ွယ်ကစီစဉ်နာမှာပါဝင်တယ်လို့တူရကီအစိုးရကဆွတ်ဆွဲထားတဲ့မွတ်စလင်ဘာသာရေးကောင်းဆောင်ကိုအမေရိကန်ကလွှဲပြောင်းမပေးတဲ့အပေါ်မကြေမနက်ဖြစ်နေချိန်မှာရုရှားနဲ့ဆက်ဆံရေးပြန်တည်ဆောက်ဖို့ကြိုးပမ်းနေတဲ့အတွက်လည်းအများစိတ်ဝင်စားစရာဖြစ်နေကြတာပါ။ဒီအကြောင်း VOA သတင်းတောက်ဆလာတီစာဟော့ကီရဲ့သတင်းဆောင်မကိုကိုအောင်လွင်ဦးကပြောပြပေးမှာပါရှင်။
မသိမမြတ်ဖြစ်နေတဲ့တူရကီနဲ့ရုရှားနှစ်နိုင်ငံကြားဆက်ဆံရေးတွေတွန်းမြှင့်မှုကြိုးပမ်းတဲ့လှုပ်ရှားဖြစ်မြင်နေကြတဲ့ ရုရှားနိုင်ငံစင်ပီတာစဘတ်မြို့ကအင်ကာနဲ့တွေ့ဆုံမှုမှာတော့ကုန်သွယ်ရေးနဲ့စွန့်ရင်ကဏ္ဍပူးပေါင်းဆောင်ရွက်ကိစ္စတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။တူရကီသမ္မတရစ်စတာရဲ့အာရုံကလည်းရုရှားနိုင်ငံကနေစွန့်ရင်ဝယ်ယူမဲ့အစီအစဉ်ကိုခီးစဉ်တွင်ကြေညာခဲ့တာ
ပါ။ Biliyorsunuz bizim Rusya'dan aldığımız doğal gaz miktarı
ရုရှားနိုင်ငံကသဘာဝတန်ငွေကူဘာမီတာ28ဘီလီယံဝယ်ယူမှာဖြစ်ပါတယ်။အစိုးရစီက18ဘီလီယံဝယ်ယူမှာဖြစ်ပြီး10ဘီလီယံကတော့ပုဂ္ဂလိကကဏ္ဍကဖြစ်ပါတယ်။
ရုရှားတိုက်လေယာဉ်ဒဇင်းကိုတူရကီကပြစ်ချက်ခဲ့ပြီးနောက်ပိုင်းအလားနည်းသွားတဲ့ရုရှားခီးသွွားတွေကိုပြန်လည်ဆွဲဆောင်ရမှာနိုင်ငံဆက်ဆံရေးကောင်းဖို့အရေးကြီးတယ်လို့လည်းတူရကီသမ္မတကပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့ဆက်ဆံရေးပြန်လည်တည်ဆောက်ဖို့နိုင်ငံစလုံးကစံတတ်ရှိတဲ့အကြောင်းတွေ့ဆုံမှုပြီးမှပဲပြောဆိုခဲ့တာ
ပါ။အမြင့်ဝနာရှိခ
межгосударственных отношениях ဆွေရကြဆက်ဆံရေးမှာခက်ခဲတဲ့ကာလနဲ့ကြုံခဲ့ရပါတယ်။ဒါပေမဲ့လည်းကျွန်တော်တို့ဘက်ကရောတူရကီမိတ်ဆွေတွေဘက်ကပါပြည်သူတွေအကျိုးကိုရှေ့ရှုပြီးတော့ဒီခက်ခဲတွေကိုကျော်လွှားခြင်းနဲ့ဆန္ဒတွေရှိနေကြပါတယ
်။ဒါပေမဲ့လည်းတူရကီသမ္မတရဲ့ရုရှားနိုင်ငံခီးစင်ဟာတနည်းအားဖြင့်အနောက်နိုင်ငံတွေကိုအန်တူးတဲ့လုပ်ရည်အဖြစ်တူရကီနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးအောင်မက်ပီရီနီကမြင်ပါတယ
်။ Even before the coup Turkey was pretty isolated I would say
အာနာသိမ်းမှုဖြစ်ခင်ကလေးကဒူရကီယာတော်လဲထိကျန်နေတယ်လို့ပြောရပါလိမ့်မယ်အာနာသိမ်းမှုကြိုးပမ်းမှုအပြင်အခုအချိန်မှာဒူရကီသမ္မတနဲ့အစိုးရအတွက်လည်းအကြီးအကျယ်သိက္ခာကျစရာဖြစ်ခဲ့ရတဲ့အတွက်သူတို့ဘာဆိုတာကိုပြချင်နေပါလိမ့်အမေရိကန်နဲ့ EU တို့ရဲ့တုံ့ပြန်ပုံတွေကိုမကြိုက်တဲ့အတွက်လည်းရုရှားနဲ့ပေါင်းမှုဖြစ်လာရတာပါ
ဝါရှင်တန်ခြေဆိုင်မဟာဗျူဟံနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ကဥရောပရေးရာကျွမ်းကျင်သူ Jeffrey Mankoff ကတော့ဥရောပသမဂ္ဂ EU နဲ့ကင်းကွာလာတဲ့တူရကီကိုရုရှားကတော့ဝမ်ပန်းတသာကြိုဆိုလိုက်မယ်လို့သုံးသပ်ပါတယ
် For Putin and for Russia I think exploiting the tension with those western partners
ရုရှားနိုင်ငံနဲ့သမရပူတင်အတွက်ကတော့အနောက်နိုင်ငံကမဟာမိတ်တွေနဲ့တင်းမာမှုတွေကိုအခွင့်ကောင်းယူပြီးတူရကီအနေနဲ့သူ့ကိုယ်ပိုင်မဟာဗျူဟာအကျိုးစီးပွားတွေကိုအာရုံစိုက်ဖို့ဥရောပနဲ့နေတိုးအဖွဲ့တွေထက်ဆိုင်ရင်အရှေ့အလယ်ပိုင်းဒေသနဲ့ဆက်ဆံဖို့တိုက်တွန်းတာမျိုးကရုရှားအတွက်တကယ့်ကိုအမျက်ထွက်နိုင်ပါတယ
်။ဒါပေမဲ့လည်းတူရကီနဲ့ရုရှားတို့ကြားတာဟဇာတာမဖြစ်တဲ့အကျိုးစီးပွားတွေအများအပြားရှိနေတဲ့အတွက်နှစ်နိုင်ငံဆက်ဆံရေးအပြောင်းလဲတွေဟာတူရကီရဲ့မဟာမိတ်အနောက်နိုင်ငံတွေပေါ်စင်ခေါ်မှုတစ်ခုဖြစ်လာနိုင်တယ်ဆိုတာကိုလည်းအကဲခတ်တွေလက်ခံကြပါတယ
်။ Turkey's security anchor is NATO and the US.
တူရကီအတွက်လုံခြုံရေးအာမခံချက်ကနေတိုးနဲ့အမေရိကန်မှစီးပွားရေးအာမခံချက်ကတော့ EU ဖြစ်ပါတယ်။ဒါကြောင့်လဲကြိုက်တဲ့လောက်လှည့်ပတ်ရှာရင်တော့မှတခြားနည်းလဲမျက်မှောက်ဆက်ဆံမတွေ့နိုင်ပါဘူး
။အမေရိကန်ပြည်ထောင်စုကတော့တူရကီနဲ့ရုရှားနိုင်ငံတို့ကြားရှိနေတဲ့ဘုံကျူးစီးပွားတွေကိုဖော်ထုတ်တင်တယ်လို့ပြောဆိုခဲ့တာပါ။အမေရိကန်အစိုးရပြောခွင့်ရသူကလည်းတူရကီနဲ့ရုရှားခေါင်းဆောင်တွေရဲ့အင်္ဂါနေ့ကတွေ့ဆုံမှုဟာအမေရိကန်နဲ့တူရကီနှစ်နိုင်ငံဆက်ဆံရေးအပေါ်ရက်ခတ်မှာမဟုတ်ဘူးလို့လည်းပြောဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကိုအောင်လွယ်ဥပါရှင်အရှိတောင်အာရှဒေသရဲ့ဂုံတွင်းဘိတ်လာအိုနိုင်ငံကမဲခေါင်မြစ်ပေါ်မှာရေကာတာတွေတည်ဆောက်ဖို့လှုံ့ဆော်နေတာကြောင့်အရှိတောင်အာရှဒေသကအစင်းရဲဆုံးလူတို့ရဲ့အသက်မွေးဝမ်းကြောင်းတွေထိခိုက်ရပါတော့မယ်ဆိုပြီးအင်းကြီးချင်းတွေကစိုးရိမ်နေကြပါတယ်နားဆင်ကြပါအောင်ရှင်ထိုင်းနိုင်ငံဘဲချန်မဲခေါင်မြစ်ကဘာပေါ်မှာမေးတင်ထားတဲ့ခြံခေါင်မြို့လေးဟာတစ်ချိန်ကတော့ရာနဲ့ချီတဲ့ငါးပန်းလှေတွေနဲ့ပြားပန်းခတ်အလုပ်များနေကြတာပါအခုတော့မထင်မရှားကုံသွယ်ရေးမြို့ကလေးနောက်လာအိုဘဲချန်းကကပရှေးဟောင်းအမွေနှစ်မြို့လောင်ပရဗန်ကိုသွားရာတဆင့်ကမြို့လေးတစ်ခုမျှသာရှိပါတော့တယ်။နောက်မကြာခင်မှာလဲလာအိုနိုင်ငံကအရှင်ဟုန်နဲ့တီးဆောင်နေတဲ့မဲခေါင်ရေကာတာတွေကြောင့်အရှိတောင်အာရှကတန်းနဲ့ချီရှိနေတဲ့အစင်းရဲဆုံးသောပြည်သူတွေမိခိုအားထရာငါးပန်းလုံငန်းကိုချင်းချောက်မှုတွေရှိနေပြန်ပြီလို့အင်းကြီးချင်းနိုင်ငံတွေကပြောဆိုကြပါတယ်။ထိုင်းချီဆိုင်ချန်ကောင်တဘာဝပတ်ဝန်းကျင်ထိမ့်သိမ့်ရေးအဖွဲ့ရဲ့တီထောင်သူနီဝတ်ရိုင်ကာဝီကတော့သူ့ရဲ့စိုးရိမ်ချက်ကိုအခုလိုပြောပါတယ
် Dam is very dangerous for the river is very dangerous because dam
ဒီကတာတွေကမြစ်တွေထိတ်ကိုအနေနဲ့ရှိပါတယ်ဒီကတာတွေကအားလုံးကိုပြောင်းလဲပြစ်လိုက်တယ်လေခရီးစနစ်ကိုပြောင်းပြစ်တယ်မြစ်ရေတဲချက်နောက်ရေစည်းရေလာအားလုံးကိုလည်းပြောင်းလိုက်ပါတယ်ဒီပြဿနာကသေးသေးကိုကိုမဟုတ်ပါဘူ
းရေကာတာတွေကြောင့်ကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတို့အားထားရတဲ့ကမ္ဘာအကြီးဆုံးကုန်းတွင်၅ပန်းလုပ်ငန်းကြီးကိုထိခိုက်စေခဲ့ပြီးဖြစ်သလိုမြဝကျွန်းပေါ်ဆန်အိုးကြီးဒေသကိုလည်းအထိနာစေခဲ့ပြီလို့ကျွမ်းကျင်သူတို့ကပြောပါတယ်။နိုင်ငံတကာမြေချောင်းရေးရာလှုပ်ရှားမှုအဖွဲ့ရဲ့စီယုံရေးမှူး PM ဖွန်းဒီဒီကတော့အခုလိုပြောပါတယ
်။ Every single
communities use this vast piece of land along the Mekong
river. မဲခေါင်မြစ်ကြောတလျှောက်ကကျေပြန့်လာတဲ့နေရာတွေမှာစိုက်ပျိုးရေးလုပ်ကိုင်ကြသူအများအပြားရှိပါတယ်။နောက်နှစ်စဉ်မြေရေကြချိန်မှာပေါ်လာတဲ့မြေနုကျွန်းတွေပေါ်မှာဖျဲသီးတွေဆလက်ရက်တို့နောက်တခြားသီးနှံတွေကိုစိုက်ကြပါတယ်
။မဲခေါင်မြစ်ကော်မရှင်အတွက်ပြုလုပ်ထားတဲ့ဩစတြေးလျကလေလံမှုတစ်ခုအရတော့တိဆောက်ဖို့စီစဉ်ထားတဲ့ရေကာတာတွေအလုံးတိဆောက်ပြီးစီမယ်ဆိုရင်တော့မြေကျောင်းတစ်လျှောက်ကစိုက်ပျိုးမြေထွက်ဝဲကျော်လောက်ဆုံးရှုံးရမယ်လို့ဖော်ပြထားပါတယ်။မဲခေါင်မြေကဘာပေါ်မှာနေထိုင်လာတာမျိုးရိုးစင်ဆက်30ရှိလာခဲ့ပြီဖြစ်တဲ့ထိုင်းချေးရွာတစ်ခုဖြစ်တဲ့လွိုင်းတိုင်းရွာကကံပိုင်းဘုံမီးကတော့စိုက်ပျိုးမြေဆုံးရှုံးမဲ့အပေါ်မှာစိုးရိမ်နေသူဖြစ်ပါတယ
်။ဟိုကဲအဲဒီพื้นที่ทํา
ကျွန်တော်ကဆွေးပါလေမြေကဘာရဲ့20ရာခိုင်နှုန်းကစိုက်ပျိုးမြေတွေပါဒီမြေတွေအားလုံးပြတ်သုံးသွားနိုင်ပါတယ
်တရုတ်နိုင်ငံမှာမြေပြားခံပြီးအရှိတောင်အရှနိုင်ငံတွေကိုဖျက်ဆီးတဲ့မဲခေါင်မြေပေါ်မှာတရုတ်တို့ကရေကာတာ6ခုတည်ဆောက်ထားပြီးဖြစ်ပါတယ်လာအိုနိုင်ငံကရေကာတာ9ခုတည်ဆောက်ဖို့စီစဉ်ထားတာပါလာအိုကမ္ဘောဒီးယားနယ်စပ်နဲ့တမိုင်အကွာမှာတည်ဆောက်မဲ့ဒွန်ရှဟွန်ရေကာတာတည်ဆောက်မဲ့နေရာဆိုရင်ရေတံခွန်တွေရေကန်တွေနောက်ရှားပါအရာဝတီလက်ပိုင်းတွေကြောင့်လူသီးများထင်ရှားတဲ့ဒေသတစ်ခုဖြစ်ပါတယ်။နိုင်ငံတကာမြေချောင်းရေးရာလှုပ်ရှားမှုအဖွဲ့ရဲ့စီအိုရေးမှုဖီယန်ဖွန်ဒီဒီကတော့အခုလိုပြောပါတယ်
။ What we are looking for now is that the mechanism to regulate and to manage all the river as a river.
ကျမတို့မျှော်လင့်နေတာကတော့မဲခေါင်မြစ်ကိုကိုပိုင်ရဆိုင်ရာမြစ်တပိုင်းတကန့်တွေမဟုတ်ဘဲမြစ်တစင်းအဖြစ်နဲ့မြစ်ကြောင်းတစ်လျှောက်လုံးကိုစီမံခန့်ခွဲနိုင်မယ့်ရန်နေရာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ဒီမဲခေါင်မြစ်ကတန်းနဲ့ချီတဲ့လူတို့ကိုအကျိုးပြုနေတာဖြစ်လို့ပါ
။ဒွန်ရှဟွန်ရေကာတာတိဆောက်ပြီးစီးသွားခဲ့ရင်မဂါဝတ်256လောက်ထုတ်လုပ်နိုင်မယ့်အသေးစားလျှက်စည်ဆွမ်းအင်ထုတ်နိုင်မှာဖြစ်ပြီးနိုင်ငံတောင်ပိုင်းရဲ့ဆွမ်းအင်လိုအပ်ချက်ကိုဖြည့်ဆည်းနိုင်မှာဖြစ်တယ်လို့လာအိုအစိုးရကပြောပါတယ်။ဒါပေမဲ့လည်းလောင်နိုင်ငံရဲ့ရာလျက်စစ်ထုတ်လုပ်ရေးစီမံကိန်းတွေရဲ့အများစုကထိုင်းနိုင်ငံနဲ့ဗီယက်နမ်နိုင်ငံကိုစွန့်အင်တင်ပို့ရောင်းချဖို့ဖြစ်ပါလေရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဦးနဲ့ညနေခင်းသတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်တွေပြီးမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီခွဲကနေ10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ Asia Set 7ဂျူရုကနေဖန်ယူကြည့်ရှုနိုင်ကြပါလေရှင်။ညနေခင်းအစီအစဉ်နဲ့အဆုံးသတ်သေးခင်သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါအောင်ရှင
်။ Republican သမ္မတလောင်ဒေါ်နယ်ထရမ့်ကတနက်ကင်ဆောင်ခွင့်ဆိုင်ရာအမေရိကန်အခြေခံဥပဒေဒုတိယပြင်ဆင်ဖြည့်ဆွတ်ချက်နဲ့ပတ်သက်ပြီးသူပြောခဲ့တဲ့ပေါ်ဝိုင်းပြီးဝေဖန်ပြောဆိုနေကြတာဟာအထိပယ်ကောက်လွဲတာနဲ့မီဒီယာတွေဘက်လိုက်တာကြောင့်ဖြစ်တယ်ဆိုပြီးတော့တုံ့ပြန်ပြောဆိုပါတယ်။ဒီမိုကရက်တစ်သမ္မတလောင်ဟီလာရီကလင်တန်ဟာဒီအခြေခံဥပဒေဒုတိယပြင်ဆင်ဖြည့်ဆွတ်ချက်ကိုပယ်ဖျက်ပစ်ချင်သူဖြစ်တယ်လို့မြောက်ကာရိုလိုင်းနာပြည်နယ်ဝီလ်မင်တန်မြို့မှာအင်ကာနေမဲဆွဲစည်းဝေးတစ်ခုတွင်ဒေါ်နယ်ထရမ့်ကပြောခဲ့တာပါ။ပြဿနာတွေနဲ့ရင်ဆိုင်နေရပြီးတော့လက်တလောတာဝန်ကနေရဆိုင်ခံထားရတဲ့ဘရာဇီးလ်သမ္မတဒိုမာရူဆက်ကိုအရေးယူနိုင်ရေးကြားနာစစ်ဆေးမှုတွေစတင်ဖို့ဘရာဇီးလ်အထက်လွှတ်တော်မှာဒီကနေ့မဲခွဲဆုံးဖြတ်လိုက်ကြပါပြီ။ဒါအပြင်လောလောဆယ်သမ္မတတာဝန်ယာယီယူထားတဲ့ဒုတိယသမ္မတဟောင်းမီရှဲလ်တီမာကိုတရားဝင်သမ္မတတာဝန်နေအပြီးလွှဲပြောင်းပေးဖို့ဖြစ်လာစေမှာပါ။မစ္စရူဆက်အပေါ်တရားရုံးတွင်စစ်ဆေးမှုတွေစတင်မှုကိစ္စဗိုလ်ထုနေ့မနေ့ပိုင်းအထိထက်လွှတ်တော်မှာအခြေတင်ဆွေးနွေးခဲ့ကြပြီးမြဲနောက်ဆုံးမဲခွဲဆုံးဖြတ်တာမှာတော့59မဲ21မဲနဲ့အတူဖြစ်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်ကမြို့သမီးတူဟာကိုယ်ဝန်ဆောင်ထားချိန်မှာအယ်ဆာဗရိုနိုင်ငံကိုသွားခဲ့ပြီးတဲ့နောက်သူ့ရဲ့ရင်သွေးလေးဟာမွေးဖွားပြီးမကြခင်မှာပဲတည်ဆုံသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒါဟာပြင်ဇီကာဗိုင်းရပ်စ်နဲ့ဆက်ဆံနေတဲ့ဖြစ်ရပ်တစ်ခုပါ။မွေးကင်းကကလေးလေးဟာတက်ဆက်ပြည်နယ်ဟူစတန်မြို့ကဆေးရုံတစ်ခုမှာလွန်ခဲ့တဲ့သတင်းပတ်အနည်းငယ်ကကွယ်လွန်သွားတာပါ။ဘရာဇီးနိုင်ငံရီယိုဒီဂျနီရိုမြို့မှာကျင်းပနေတဲ့နွေရာသီအိုလံပစ်အကစားပြိုင်ပွဲ၄ရက်မြောက်အင်္ဂါနေ့ကယခုပြိုင်ပွဲတွေမှာအမေရိကန်ယခုချန်ပီယံမိုက်ကယ်ဖက်ပစ်ကရွှေတံဆိပ်ဆုနှစ်ခုထပ်ပြီးတော့ရလိုက်တာကြောင့်အခုဆိုရင်သူရရှိတဲ့အိုလံပစ်ရွှေတံဆိပ်ဆုစုစုပေါင်း22ခုရှိသွားပါပြီခင်ဗျာ
။သတင်းချင်းချုပ်ကိုကုကြွကြွသိမ်းကြီးညာပေးခဲ့တာပါ။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကရှားဖောင်ဖြစ်ပါတယ်။အတံပိုင်းဆိုင်ရာအင်ဂျင်နီယာကနက်ရှွမ်ခဲလီဖြစ်ပါတယ်ရှင်။ VOA အမေရိကန်အတံညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မယ့်အစီအစဉ်မှာပြန်ပြီးတော့ဆုံးတွေ့ကြရအောင်ပါရှင်။ VOA ကိုနားဆင်ကြတဲ့အတွက်လည်း VOA 1.2 1.3 အပေါင်းကအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.